ွန်ခဲ့တဲ့စက်တင်ဘာလကုန်အထိ NLD အစိုးရပေးဆက်ရမယ့်ပြည်ပကျွေးမြီဟာအမေရိကန်ဒေါ်လာသန်း 9,500 ကျော်ရှိရောင်းသိရပါတယ်။ကျွေးမြီအများစုဟာအရင်အစိုးရတွေလက်ထက်ကရယူခဲ့တဲ့ရှင်းငွေတွေဖြစ်ပါလေ။ဒီထဲကတရုတ်ဂျပန်နဲ့ဂျာမနီပါဝင်တဲ့ပဲလစ်ကလပ်ငွေကြေးအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာ့ဘဏ်အခြားဖွံ့ဖြိုးရေးဘဏ်ကိုပေးဆက်ရမှာဖြစ်ပါတယ်။တရုတ်ကိုဒေါ်လာသန်း 4,000 ဒီပါပေးဆက်ရမှာမို့ပြည်ပချင်းငွေ44ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမယ်ကျွေးမြီဖြစ်ပါတယ်။ NLD တဲ့ကဘာပထမဦးဆုံးအကျင့်ဖြစ်နိုင်ငံခြားကျွေးကိုပြန်ဆက်နိုင်တယ်တွေ့ရပါတယ်။ပြည်ပချင်းငွေတဝယ်ဒီပါဟာတရုတ်ကိုပေးဆက်ရမယ်အကျွေးဖြစ်နေပြီးတရုတ်ရဲ့အတုံးနှုန်းကလည်းအများဆုံးဖြစ်နေတာကြောင့်နိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်နေကြောင်းပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ခင်ဆန်းလိုင်ကလွန်ခဲ့တဲ့ဇွန်လကဆွေးနွေးတော်ပါတယ်။အခြားကျွေးမြီကို10နှစ်ကြာမှပြန်ဆက်ရမှာဖြစ်ပေမဲ့တရုတ်ကတော့9နှစ်အတွင်းပြန်ဆက်ရမှာမို့ကျွေးဘူးလို့ဖြစ်နေပါတယ်။လွန်ခဲ့တဲ့ဘန်ဒါယင်းနဲ့2016-2019မှာပြည်ပချင်းွေအမေရိကန်ဒေါ်လာတန်း600ကျော်ကိုမြန်မာကပြန်ဆက်ပါတယ်။ဒီထဲမှာတရုတ်ကအများဆုံးဒေါ်လာတန်း400ကျော်ပြန်ဆက်ရပါတယ
်။ပြန်ဆက်တဲ့ငွေထဲမှာအတိုးကတင်ဒေါ်လာတန်း200လောက်ဖြစ်နေပါတယ်။ဒါပေမဲ့ပြည်ပချင်းွေရယူပြီးအကောင့်ထဲပေါ်တဲ့စီမံကိန်းတွေဟာညောင်းနေတယ်လို့အောင်မြင်တာမဟုတ်ကြောင်းစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းဇန်နဝါရီလ31ရက်နေ့ကပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောသွားပါတယ်။ချင်းဝင်နဲ့ဆောင်ရွက်နေတဲ့စီမံကိန်းတွေဟာပြည်သူအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေမှသာကျွေးတင်ရဂျိုနတ်မယ်လို့ဒေါခင်စန်းလိုင်ဆွေးနွေးသွားတာကိုအလွန်မှန်ကန်ကြောင်းဒုဝန်ကြီးကထောက်ခံပါတယ်။အရင်ကတော့ဝန်ကြီးဌာနတွေနဲ့ရန်ကုန်နဲ့မန္တလေးစီပင်သားယာယီကော်မတီတွေကနိုင်ငံသားမှာငွေချေးယူလို့ရှိပါတယ်။ဒါပေမဲ့ပြည်သူကျွေးမီစီမံခန့်ခွဲမှုဥပဒေ2016ပြဋ္ဌာန်းပြီးနောက်ပိုင်းစီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနကလွှတ်တော်ရဲ့အတည်ပြုချက်နဲ့ပြည်ပချေးငွေကိုရယူဖို့စီစဉ်ထားပါတယ
်။နိုင်ငံသားအကျွေးအများဆုံးတင်တဲ့ဌာနဟာရက်စနဲ့စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးဒေါ်လာသန်း3,000ကျော်ကျွေးဆက်စရာရှိပါတယ်။စီမံကိန်းနဲ့ဗန္ဓာယီဝန်ကြီးဌာနကတော့ဒေါ်လာသန်း2,000ကျော်ကျွေးတင်လို့ဒုတိယအများဆုံးဖြစ်ပါတယ်။တယူဖို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနိုင်ငံခြားကချိတ်ယူထားတဲ့ချင်းငွေဟာဒေါ်လာသန်း1,500ရှိပါတယ်။ဖွံ့ဖြိုးရေးအခွန်အရေးဆိုပြီးငွေချေးခဲ့ပေမဲ့စီမံကိန်းအကောင့်ထဲမပေါ်တဲ့အခါမှာပြဿနာဖြစ်လာပါတယ်။ဒါကြောင့်မို့စီမံကိန်းစီစဉ်ရေးနဲ့တိုးတက်မှုအစီရင်ခံစာဦးစီးဌာနကတာဝန်ယူပြီးစီမံကိန်းတွေကိုစနစ်တကျစစ်ဆေးနေတယ်လို့ဆိုပါတယ်။နိုင်ငံနဲ့ပြည်သူအတွက်အကျိုးရှိမရှိဆိုတာကိုအဓိကထားစစ်ဆေးနေပါပဲ
။ပြည်ပကျွေးမီအလွန်များလာတာဟာတိုင်းပြည်စီးပွားရေးကိုထိခိုက်စေတယ်လို့ယုံကြည်ကြပါတယ်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ပဲဂတိပေးထားတဲ့အတိုင်းအတိုးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။ပြည်ပကျွေးမီဟာတိုင်းပြည်ပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးဆက်နိုင်ရည်ကျဆင်းလာတယ်လို့ဆိုပါတယ်။အာရှတိုက်မှာတော့ပြည်ပကျွေးမီဟာ30ရာခိုင်နှုန်းကျော်တာများပါတယ်။တောင်အမေရိကတိုက်နဲ့အရှေ့အလယ်ပိုင်းဒေသမှာတော့40ရာခိုင်နှုန်းကျော်ရှိကြပါတယ်။တရုတ်ပြည်မှာသာပြည်ပကျွေးမီဟာတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့13ရာခိုင်နှုန်းသာရှိတာတွေ့ရပါတယ်။
ပြပကျွေးမီတိုးပွားလာတဲ့နှုန်းဟာတိုင်းပြည်အသပင်ထုတ်လုပ်မှုတိုးပွားနှုန်းတဲ့ညံစားစွာတိုးလာတာကိုနိုင်ငံအတော်များများမှတွေ့ရပါတယ်။မြန်မာပြည်မှာကျွေးဆက်နိုင်ရည်ရှိမရှိသိနိုင်ဖို့အတွက် IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့က Debt Sustainability Analysis မနစ်ကလုပ်ပါတယ်။ပြပကျွေးမီဟာတိုင်းပြည်အသပင်ထုတ်လုပ်မှုရဲ့16ရာခိုင်နှုန်းရှိနေပြီးကျွေးမီစုစုပေါင်းကတော့တိုင်းပြည်အသပင်ထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက် trade ဒုက္ခ debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရံပုံငွေအဖွဲ့ကသုံးသပ်ပါတယ်။ဒါပေမဲ့ပြပကျွေးမီဟာပို့ကုန်နဲ့ငွေပြည်နှုန်းပြောင်းလဲလာတဲ့အပေါ်မှာလည်းမူတည်နေတာမို့ပို့ကုန်ဈေးကနဲ့ငွေပြည်နှုန်းကိုမျက်ကြည့်မကျစောင့်ကြည့်ဖို့လိုနေပါတယ်တဲ့။အခြေအနေပြောင်းလဲလာရင်ကျွေးဒုက္ခအဆင့်ကိုရောက်သွားနိုင်ပါတယ်။ဒါကြောင့်ပေါ်ကအမျိုးအစားများပြားလာအောင်လုပ်ဖို့တိုက်တွန်းထားပါတယ်။တန်းပြည်စည်းပွားရေးမတိုးတက်ရင်ကျွေးမီအချိုးအစားကြီးမားလာနိုင်တာကြောင့်ကျွေးဒုက္ခဖြစ်တဲ့အခြေအနေကို မနည်းအမြန်ရောက်သွားနိုင်ပါတယ်။ဒါကြောင့်နိုင်ငံခြားကျွေးဆက်နိုင်တဲ့အရေးအသွေးဟာအမြဲတမ်းပြောင်းလဲနေပါတယ်ခင်ဗျာ။